We have called for charges against her to be dropped, for her to be
released. Stephen Dujeris ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။လူတို့ကိုငြင်းချမ်းစွာဆန္ဒမပြနိုင်အောင်လုပ်နေတာတွေ၊နိုင်ငံရေးခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးချုပ်နှောင်နေပြီးလူတို့ရဲ့ဒီမိုကရေစီစိတ်ဆန္ဒတွေကိုဖျက်ဆီးနေတဲ့လက်ရှိမြန်မာအခင်းအကျင်းကိုကုလသမဂ္ဂကပြက်ပြက်သားသားဆန့်ကျင်ရှုတ်ချကြောင်းလဲပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံတွင်းကမိုဘိုင်းဆက်သွယ်ရေးလုပ်ငန်းတွေကိုပိတ်ပို့ထားတဲ့စိုက်ဘာလုံခြုံရေးဥပဒေချမ်းရဲ့ရိုက်ခတ်တည်ရောက်မှုတွေကိုလည်းမြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကစိုးရိမ်စရာဖြစ်ကြောင်းတင်းနယ်လာနေကပြောပါတယ်။နိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေနဲ့မကိုက်ညီတဲ့ဒီဥပဒေချမ်းဟာဆိုရင်လွတ်လပ်စွာပြောဆိုခွင့်၊သတင်းအချက်လက်ရရှိခွင့်ပုဂ္ဂလိကလွတ်လပ်မှုနဲ့လုံခြုံရေးတို့ကိုတရားဥပဒေနဲ့အညီမဟုတ်ဘဲစစ်တပ်ကခန့်ထားသူတွေကထိပါချိုးဖောက်ခွင့်ရသွားစေနိုင်တာကြောင့်အထူးစိုးရိမ်ရတယ်လို့မြန်မာဆရာကုလသမဂ္ဂယုံကပြောဆိုထားပါတယ်။